မန္တလေးတိုင်းအတွင်းတာယိုးချိုပေါက်ရာကနေရေဘေးသင်ခဲ့တာသတင်းတစ်ပတ်ကျော်လာတဲ့အချိန်အထိရေဘေးသင်သူ3000လောက်ဟာယာယီကယ်ဆယ်ရေးစခန်းတွေမှာနေထိုင်နေရဆဲဖြစ်တဲ့အကြောင်းကိုပြောပြပေးပါမယ်။ကျွန်မကတော့စုစုပါ။မန္တလေးတိုင်းအမရပူရာမြို့နယ်ရွှေခဲရေစုထုတ်စက်ရုံအနီးကဒီလ19ရက်နေ့ကတာယိုးချိုပေါက်မှုကြောင့်အနီးအနားရွာတွေတဲ့အေယာရီမြို့ဝင်လာရာကဒေသခံ14000လောက်ဘီလူရာတိမ်းရှောင်ခဲ့ကြရတာပါ။အဲ့ဒီတဲကအများစုကတော့အခုခါမှရေပြန်ချလာတဲ့အတွက်နေရပြန်ခဲ့ကြပြီး3000လောက်ကတော့ယာယီရေပေးကယ်ဆယ်ရေးစခန်းမှာချန်နေခဲ့တဲ့အကြောင်းကိုရွာပုံလူမှုကူညီရေးအသင်းကကိုကျော်စင်ကပြောပါတယ်
။ဒေသခံတွေကတော့လောလောဆယ်တော့အဲဟိုကယ်ဆယ်ရေးစခန်းကြီးမှာပဲနေပါကြတယ်။တိုးတဝက်ကတော့ဘက်ကတီထဲမှာပြန်နေကြပါကြ။ဒီကတော့ကျွန်တော်တို့စက်ကြီးတွေနဲ့ထုတ်ထုံနေတော့ဒီကတော့တော်တော်ရော့ပါပါကြ။အဲနေရအကုန်မှလို့တော့ပြောလို့မရဘူးကြ။ကျွန်တော်တို့ဟုတ်ကြတဲ့နေရာလေးတွေမှာကြသွားပြီအချို့နေရာလေးတွေမှာတော့ရေတွေကကျန်နေတော့မယ်ဟိုပုံမှန်ကဟိုအလောက်ပေါ့နှစ်ပေလောက်ကျသွားတာလောက်ပဲရှိမှာဗ
ျမန္တလေးတိုင်းဒုတိယမြို့တော်ဝန်ဦးရဲမွန်ကတော့တာယိုးချိုးပေါက်မှုကိုအခုအခါမှာပြန်လည်ပြင်ဆင်ပြီးဖြစ်ကြောင်းနဲ့ရေကြီးမှုအခြေအနေကိုထိန်းချုပ်နိုင်ပြီဖြစ်တဲ့အကြောင်း VOE ကိုပြောပါတယ
်တာယိုးကတော့လုံးဝပိတ်ပြီးသွားပြီဖြစ်ပါတယ်ပိတ်တာဒီစိတ်ချတဲ့နေထားကိုရောက်သွားပါပြီမကြမ်းရင်ကျွန်တော်တို့လမ်းတော့ဖွင့်ပေးဖို့ရှိပါတယ်
တာယိုးချိုးပေါက်ရာကနေတင်ချန်ခဲ့တဲ့ရေတွေကို ERI မြစ်ဘက်စီပြန်ဆုပ်ထုတ်နေတာကြောင့်ရေပြန်ချလာတဲ့အတွက်ရေဘေးသင့်ဒေသခံတော်တော်များများနေရပြန်ကုန်ချပြီလို့လည်းဦးရဲမွန်ကပြောပါတယ်။မန္တလေးတိုင်းအပါအဝင်မြန်မာနိုင်ငံအလဲပိုင်းနဲ့အထက်ပိုင်းဒေသတွေမှာမကြသေးခင်ရက်တွေအတွင်းကမိုးများပြီးရေကြီးမှုတွေကြုံရတဲ့အတွက်လက်မဲ့ဆက်သွယ်ရေးပြတ်တောက်ခဲ့တာတွေရေဘေးသင့်နာတွေနဲ့ကြုံရတာပါ။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနရဲ့ဒီကနေ့တိုင်းနာချက်အရာအရာဝရီမြေဟာစိုးရင်ရေမှတ်ကိုရောက်ဖို့30စင်တီမီတာသာလိုတော့ပေမဲ့နောက်ရက်မှာပြန်ချနိုင်တယ်လို့လည်းခန့်မှန်းထားပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့နေတာပါ။